ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီခေါင်းဆောင်နှစ်ဦးနဲ့တွေ့ဆုံခဲ့ပါတယ်။ NDF ပါတီနဲ့ပတ်သက်တာတွေကိုဒေါက်ဆန်းစုကြည်ကစိတ်ဝင်စားမေးမြန်းခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ NDF ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။ဒီအကြောင်းပြေဆုံးတော့ဘန်ကောက်ကနေစုံစမ်းထားတဲ့ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာ NLD ကနေခွဲထွက်သွားတဲ့ NDF ပါတီခေါင်းဆောင်နှစ်ယောက်နဲ့ NLD ဒုတိယဥက္ကဋ္ဌဦးတင်ဦးနေမှာမလ18ရက်ညနေပိုင်းကတွေ့ဆုံခဲ့တာပါဥတင်ဦးနေမှာဖြစ်ပေမဲ့တွေ့ဆုံပွဲမှာဥတင်ဦးမပါပဲဒေါအောင်ဆန်းစုကြည်နဲ့အတူဦးဝင်းထိန်ပါဝင်ခဲ့ပြီး NDF ပါတီဘက်ကဥက္ကမောင်ဆွေနဲ့ဒေါက်တာသန်းငိမ့်တို့ပါဝင်ခဲ့ပါတယ်ဒီတွေ့ဆုံပွဲကိုအစီအဝေးလို့ခေါင်းစဉ်မတက်ဖဲတာမန်တွေ့ဆုံပွဲအဖြစ်ပဲဥက္ကမောင်ဆွေကပြောခဲ့ပါတယ်
ကျွန်တော်တို့ဒီအနေဒီတော့ဖြစ်တဲ့ပြခဲ့တဲ့ဟာတွေကိုရှင်းပြတာရယ်ကျွန်တော်တို့ပါတီ NDF ရဲ့ကျွန်တော်တို့အကြောင်းအရာတွေမေးသိချင်တာတွေမေးတာဖြေရပါတယ်အဲနောက်ပြီးတော့သတ္တဝါတွေမှာကျွန်တော်တို့ NDF ရဲ့လုံနိုင်ကြိုင်နိုင်ရည်ရွယ်ချက်ဘယ်လောက်ရှိလဲဆိုတာကိုမေးလိုက်ရင်ကျွန်တော်ဖြေတော့ပါတယ်အဲ့လောက်ပါပဲဗျကျွန်တော်ကတော့အဲ့ဟာရှင်းအောင်တော့ဖြစ်တယ်ရောပါဒါတော့ပါပဲဟုတ်ကဲ့
NDF ခေါင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်တို့အခုဒီချိန်တွေ့ဆုံတာဟာဒုတိယကြိမ်ဖြစ်ပြီးပထမကြိမ်လုံကတော့နိုင်ငံရေးကိစ္စတွေပါတီကိစ္စတွေဘာမှမပါပဲတာမန်လူမှုရေးကိစ္စတွေပဲပြောဆိုခဲ့ကြတယ်လို့ပြောခဲ့မှုပါတယ်အခုဒီချိန်မှာဒေါက်ဆန်းစုကြည်က NDF ပါတီနဲ့ပတ်သက်လို့ပိုပြီးစိတ်ဝင်စားမေးမြန်းခဲ့တယ်လို့တွဲဆုံပွဲပေါ်အားရကျင့်တဲ့လို့ဥက္ကမောင်ဆွေကပြောပါတယ်
။ကျွန်တော်လည်းသိနေတယ်ကကျွန်တော်ပါတီရင်းကိစ္စတွေကိုသိနေကြရဖြစ်လာတာ။ဟိုလွတ်တော်ထဲမှာပြောလာဆိုတော့ကြားနေတာ။ကျွန်တော်တို့ကရည်ရမောစရာကျွန်တော်နောက်ထပ်လည်းရှိတာပေါ့။နောက်ထပ်လည်းရှိတယ်အပြစ်တင်တာလည်းရှိတာပေါ့ဗျာ။အရန်ကောင်းပါတယ်ကျွန်တော်တို့ခေါင်းဆောင်ပဲဗျာ။ဆိုစီတော့အခုလည်းကျွန်တော်တို့ကတွေ့တဲ့အခါမှာနိုင်ငံရေးရောလူမှုရေးရောအားလုံးကျွန်တော်တို့ကခင်ခင်မင်မင်ဖိုးဝဲစီစီရှိပါတယ်ပြောရဆိုရတာ။ဒီလေတော်များကြီးကျွန်တော်နားလည်နေပါလေဒီအားလုံးရဲ့အရှင်မျိုးချုံကုန်ပြီးသိနေပါလေကျွန်တော်ဘောဘူနားလည်လာတယ်ကျွန်တော်တို့ဘောဘူပြီးအမြင်ရှာတယ်နောက်ပြီးတော့ဘောပေါက်တာကိုသိရတဲ့အတွက်ကျွန်တော်ဝန်သားစရာဖြစ်ပါလေ
ဒေါ်ဆန်းစုကြည်နေအကျချုပ်ကမလွတ်မြောက်ခင်လေးမှာ2010ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်လို့သဘောထားကွဲလွဲပြီးဥက္ကမောင်ဆွေတို့ကခွဲထွက်သွားပြီးတော့ NDF ပါတီကိုထူထောင်ခဲ့တာပါအဲ့ဒီအချိန်တုန်းကနှစ်ဖက်အကြားအပြန်အလှန်စကားစစ်ထိုးတိုက်ခိုက်တာတွေရှိခဲ့ဘူးပါလေအခုအချိန်ဒီမှာတော့NLD ကရွေးကောက်ပွဲမဝင်တဲ့အတွက်မြန်မာစစ်အစိုးရရဲ့ဥပဒေအရတရားဝင်နိုင်ငံရေးပါတီတစ်ခုအဖြစ်ဆက်ရှိမနေတော့ပဲ NDF ကတော့အနိုင်ရလွတ်တော်ကိုယ်စားလှယ်တွေလည်းရှိနေတဲ့တရားဝင်နိုင်ငံရေးပါတီတစ်ခုဖြစ်ပါတယ် NLD အနေနဲ့ပါတီတရားဝင်ရည်တည်ရေးကိစ္စမြန်မာတရားရုံးတွေရဲ့ဆုံးဖြတ်ချက်ဟာအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစရမ်းပါအချက်တွေကိုချိုးဖောက်တယ်ဆိုပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်ပြဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်ခင်ဗျာ